2022ခုနှစ်ဇူလိုင်လကနေ2023ခုနှစ်မတ်လအတွင်းအရက်သားပြည်သူတွေတပ်ဖြတ်ခံရတဲ့ဖြစ်ရပ်ပေါင်း440ခုရှိပြီးတော့အဲ့ဒီဖြစ်ရပ်မှာတည်ဆုံးခဲ့သူ1363ဦးရှိခဲ့တယ်လို့ဩဂုတ်လ28ရက်နေ့ထုတ်ပြန်တဲ့ညီမြချင်းမြန်မာလူခွင့်ရေးအဖွဲ့အစည်းအခမ်းအစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံတွင်းကပြည်နယ်နဲ့တိုင်းနေရာအနှံ့မှာဒီဖြစ်စဉ်တွေကျူးလွန်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံခေါ့ဘဇာဒုက္ခသည်စခန်းမှာနေထိုင်နေတဲ့မြန်မာဒုက္ခသည်တွေလည်းနေနာသူတွေထဲမှာပါဝင်ခဲ့တယ်လို့ပြောပါရယ်နေနာသူတွေအပါအဝင်မြန်မာပြည်သူတွေအတွက်ဒီအစီရင်ခံစာကိုပြုစုထုတ်ဝေခဲ့တာလို့ညီမြချင်းမြန်မာရဲ့တာဝန်ရှိသူတူက VOA ကိုပြောပါရယ
်အဓိကအဖြစ်တော့ဒီနေနာခံစာရတဲ့ပြည်သူတွေအပြင်တခြားသောမြန်မာပြည်သူတစ်ရက်လုံးရဲ့လလမှုလူကုန်တိတ်ခါအတွက်ကျွန်တော်တို့တရားမျှတမှုဖော်ဆောင်နိုင်ဖို့အတွက်အဓိကမျှော်လင့်တာဖြစ်ပါတယ်ရှင့်
တည်ဆုံးသူအရေးအတွက်တဝက်ကျော်လောက်ကအမျိုးသားတွေဖြစ်ပြီးကျန်တဲ့တဝက်ကအမျိုးသမီးနဲ့အသက်18နှစ်ယောက်ကလေးငယ်တွေအပါအဝင်ကြားမအတီမပြူနိုင်တဲ့ရုပ်လောင်းတွေနဲ့မတန်ဆွမ်းသူတွေလည်းပါဝင်တယ်လို့အစီရင်ခံစာကဖော်ပြပါတယ်ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့အတူတပ်ဖြတ်မှုတွေကျူးလွန်ခဲ့သူတွေဟာမြန်မာစစ်တပ်နဲ့သူတို့ကိုထောက်ခံသူတွေအပြင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကျူးလွန်ခဲ့တဲ့တပ်ဖြတ်မှုတချို့ကိုလည်းမှတ်တမ်းရထားတယ်လို့ညီမြချင်းမြန်မာကပြောပါတယ်PDF အဖွဲ့တစ်ခုကကျူးလွန်နေဆိုပြီးဆွဆွဲခံထားရတဲ့ဖြစ်စဉ်တစ်ခုနဲ့ပတ်သက်လို့ဆက်ပြီးတော့အတီးပြုတ်နိုင်မှုကြိုးပမ်းနေတဲ့အကြောင်းညီမြချင်းမြန်မာမှတ်တမ်းကောက်ယူသူတူကပြောပါရယ်အဲ
့ဒီအမှုမှာဘာဖြစ်လဲဆိုတော့ကျမတို့ကဖြစ်စဉ်ဖြစ်တာမှန်တယ်ကျမတို့အဲ့ဖြစ်စဉ်ဖြစ်ပွားတဲ့ဥစ္စာကိုကျမတို့အတီးပြုတ်ပြီးသွားပြီဖြစ်စဉ်ဖြစ်ပွားတာမှန်တယ်သို့တော့ကျူးလွန်နေသူဒီအငင်းပွားနေတယ်ပေါ့နော်ဟိုဘက်ကလှုပ်တယ်ဒီဘက်ကလှုပ်တယ်ဆိုတော့အငင်းပွားမှုရှိနေတယ်ဆိုတော့အဲ့ဒီအငင်းပွားမှုကိုကျမတို့ကအတီးပြုတ်နိုင်ဖို့အတွက်မှာကျမတို့တွေဟိုခက်ခဲနေတယ်ပေါ့နော်ဆိုတော့ဒါကြောင့်မို့လို့ကျမတို့ကအဲ့ဒီဥစ္စာမှာကျူးလွန်နေသူကဘယ်သူလဲဆိုတဲ့ဥစ္စာကိုကျမတို့တောက်ရှောက်ဇက်တိုက်တော့အတီးပြုတ်နေတယ်ဒါပေမဲ့ဟိုကျမတို့ဘသူလောက်တာပါဆိုတဲ့ဥစ္စာမျိုးပြောနိုင်တဲ့အထီတော့ဖြစ်လာသေးဘူးပေါ့နော
်ဘယ်မှာဘယ်ဖြစ်စဉ်ဖြစ်ခဲ့တယ်ဆိုတဲ့အသေးစိတ်တော့ညီမြချင်းမြန်မာကမပြောပါဘူးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပဋိပက္ခတွေနေရအနှံ့ပေါ်ပေါက်လာသလိုအရသာထိခိုက်သေးခြင်းမှုတွေလည်းတိတိတတ်တာများလာခဲ့ပါတယ်ဖြစ်ရက်တွေမှာအများစုကတော့မြန်မာစစ်တပ်ကျူးလွန်တာအဖြစ်ဖော်ပြကြပါတယ်မြန်မာစစ်တပ်နဲ့သူတို့ကိုအပြေးထောက်ခံတဲ့အဖွဲ့တွေကျူးလွန်တဲ့ရတားပြည်သူတွေတပ်ဖြတ်ခံရတဲ့ဖြစ်စဉ်တွေမှာတနက်နေ့အပြစ်ခံရတာမိရှုခံရတာနဲ့ခေါင်းဖြတ်တာနည်းနည်းကြီးထိမှန်တာအပြင်အဓမ္မပြုကျင့်တပ်ဖြတ်ခံရတာတွေပါတယ်လို့အစီရင်ခံစာကဖော်ပြပါတယ်ဒီအစီရင်ခံစာကိုကြားကာလမြူသားညီညီအစိုးရ NUG ပါဝင်နိုင်ငံတကာမှာရှိတဲ့လူခွင့်ရေးအဖွဲ့တွေစီပို့ဆောင်သွားမယ်လို့ညီမြချင်းမြန်မာတာဝန်ရှိသူကပြောပါတယ
်ဒီအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရန်တရားတွေဆိုလို့ရှိရင်တော့အထူးသဖြင့်ကမ္ဘာကလသမဂ္ဂမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့ဒီလူခွင့်ရေးကော်မရှင်လိုမျိုးမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးအရာရှိလိုမျိုးပြီးရင်လူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးလိုနေရာမျိုးတွေမှာကျွန်တော်တို့ဒီအချက်လက်တွေကိုပို့ဆောင်ပြီးတော့လုံဆောင်သွားမှာဖြစ်ပါတယ်အထူးသဖြင့်ဒီ international မှာ advocacy လုပ်တဲ့အခါကျရင်ကျွန်တော်တို့ advocacy tools အနေနဲ့လည်းဒီဟာကိုဆောင်ရွက်သွားလို့ရပါတယ
်ညီမြချင်းမြန်မာကရေးသားပြုစုထားတဲ့ရန်ညူဖွဲ့ချေမုံခံနေရသည့်ရဲသားပြည်သူများအစီရင်ခံစာမှာစီအနာသိမ့်ပြည့်တဲ့နောက်ပိုင်းနိုင်ငံတော်ဝန်လူခွင့်ရေးချိုးဖောက်ခံနေရတာတွေနဲ့အရက်သားပြည်သူတွေတပ်ဖြတ်ခံရတဲ့ဖြစ်စဉ်တွေကိုဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြည့်တဲ့နောက်ပိုင်းအရက်သားပြည်သူတွေအကြမ်းဖက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်တွေကိုလူခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့တွေကစီးရင်ပြုစုပြီးအသီးသီးထုတ်ပြန်နေတာရှိပါတယ်။အရက်သားပြည်သူတွေရဲ့လူခွင့်ရေးချိုးဖောက်ခံနေရတဲ့အပေါ်ကျူးလွန်သူတွေကိုနိုင်ငံတကာအနေနဲ့ဝေဖန်ပစ်တင်တာနဲ့တွေမလုံလောက်ပဲထည့်ရောက်တဲ့အရေးယူဒဏ်ခံမှုတွေချမှတ်ဖို့လေလူခွင့်ဆောင်ရွက်နေသူတွေကတိုက်တွန်းကြပါတယ်ရှင်